ကာတာနိုင်ငံမှာဖြစ်ပါနေတဲ့ကမ္ဘာဖလားဘောလုံးပွဲချက်တော်ပရင်းနေ့ပွဲစဉ်မှာတော့ကမ္ဘာနံပါတ်1အသင်းဖြစ်တဲ့ဘရာဇီးကပြိုင်ဘက်ဆာဗီးယားအသင်းကို2ဂိုးပြန်နဲ့အနိုင်ရသွားပါတယ်။ပထမပိုင်းမှာ2သင်းစလုံးဂိုးမရကြဘဲဒုတိယပိုင်းရောက်တဲ့အခါကျမှဘရာဇီးရှေ့တန်းအလဲတိုက်စင်မှုရစ်ချာလီဆန်က2ဂိုးစလုံးကိုသွင်းယူခဲ့တာဖြစ်ပါတယ်။ပေါ်တူဂီနဲ့ဂါနာပွဲစဉ်မှာတော့ပေါ်တူဂီကဂါနာကို၃ဂိုး၂ဂိုးနဲ့အနိုင်ရရှိခဲ့ပါတယ်။ပေါ်တူဂီအသင်းကနာမည်ကျော်ကစားသမားရိုနာဒိုကတော့ကမ္ဘာဖလား၅ကြိမ်ကစားခဲ့ဘူးသူဖြစ်စံချိန်တင်လိုက်ပါတယ်။ကြာတာပရင်းနေ့ပွဲစဉ်တွေတဲကဆွစ်ဇာလန်နဲ့ကင်မရွန်ပွဲမှာတော့ဆွစ်ဇာလန်ကကင်မရွန်ကို၃ဂိုး၂ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ထူးခြားတာကဂိုးသွင်းခဲ့တဲ့ဆွစ်ဇာလန်တိုက်စစ်မှူးဘရီအန်ဗိုလိုဟာကင်မရွန်နိုင်ငံမှာမွေးခဲ့သူဖြစ်ပြီးသူ့မွေးရမြေကအသင်းကိုဂိုးသွင်းခဲ့တာဖြစ်ပါတယ်။ကြာတာပရင်းနေ့ကကစားခဲ့တဲ့ဥရုဂွေးနဲ့တောင်ကိုရီးယားပွဲစဉ်မှာတော့တစ်ဖက်နဲ့တစ်ဖက်ဂိုးမရဘဲတရင်နဲ့ပြီးဆုံးသွားပါတယ်ခင်ဗျာ။